ဆွစ်ဇာလန်နိုင်ငံကွစ်စတက်မြို့ကနေအိမ်မှာဗုဒ္ဓဟူးနေ့တုန်းကအသက်38နှစ်အရွယ်မှာကွယ်လွန်သွားတဲ့အမေရိကန်ဆိုရတီနာတာနာအတွက်ကမ္ဘာအရရကသူ့ရဲ့ပရိသတ်တွေအောက်မေ့ဂုဏ်ပြုနေကြပါတယ်။ Rock and Roll ဂီတဘုရင်မလို့တင်စားပြောလာအောင်ကြော်ကြားခဲ့သူတီနာတာနာဟာမျိုးဆက်တစ်ခုမှတဦးသာပေါ်တဲ့အရေးအချင်းရှိသူဖြစ်ပြီးတော့အမေရိကန်ဂီတလောကကိုထာရဝါဒပြောင်းလဲအောင်လုပ်ခဲ့သူဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့ Twitter ပေါ်မှာရေးသားဂုဏ်ပြုခဲ့ပါတယ်။အိမ်တွင်အကြမ်းဖက်မှုခံခဲ့ရတာအပါအဝင်ခက်ခဲချမ်းတမ်းတဲ့ဘဝကိုကြော်ဖြတ်ပြီးတော့နှစ်ပေါင်းများစွာအထိအောင်မြင်ကြော်ကြားတဲ့အဆိုတော်ဘဝရအောင်လို့သူကိုယ်တိုင်စူးစမ်းခဲ့တဲ့ဒီသမားရဲ့စိတ်ဓာတ်ဟာလည်းအတူယူစရာကောင်းလာအောင်ခိုင်မာတယ်လို့သမ္မတကချီးကျူးခဲ့ပါတယ်။သမရာဟောင်းအိုဘားမာအထင်ကရရုပ်သံထုတ်လုပ်သူဒီအိုပရာဝင်းဖရီတို့သာမကမရာယာကယ်ရီ၊ဘီယွန်ဆေး၊အယ်လ်တန်ဂျွန်၊မစ်ဂျက်ဂါစတဲ့ဂီတအကျော်အမော်တွေကလည်းတီနာတာနာကွယ်လွန်သွားတာဟာအင်မတန်မှဒီဂီတအရေးအရှင်းရှိသူတယောက်ကိုဆုံးရှုံးလိုက်ရတယ်လို့ပြောပြီးတော့လူမှုကွန်ရက်ပေါ်မှာဝန်ထဲချောင်းရေးသားခဲ့ကြပါတယ်။တန်နစီပြည်နယ်မှာ1939ခုနှစ်ကမွေးဖွားခဲ့တဲ့တီနာတာနာဟာအစပိုင်းတုန်းကသူ့ရဲ့ခင်မောဟောင်းအိုက်တာနာနဲ့အတူတွဲပြီးတော့1952ပိုင်းလောက်မှာဒီဂီတလောကရဲကိုဝင်ရောက်ခဲ့တာပါ။အိမ်တွင်အကြမ်းဖက်အနိုင်ကျင့်တဲ့ခင်မွန်းတဲ့ကိုဆုံးခွာပြီးတဲ့နောက်မှာတော့1980ပြည့်နှစ်နောက်ပိုင်းမှာတီနာတာနာဆိုပြီးတော့တကူရောတချင်းစတင်တည်ဆူခဲ့ရကကဘာကျော်အစိုးရတို့အထိဖြစ်လာခဲ့ပြီးတော့ဂီတလောကရဲ့အထင်ကြီးကဂရမ်မီဆုပေါင်း12ဆုရရှိခဲ့ပါတယ်ရှင်။